အစိုးရအလိုမရှိကြောင်းတန်ငါသောနှင့်အမျိုးသားရေးလှုပ်ရှားသူတို့ချို့ဖွင့်လှစ်ထားတဲ့မန္တလေးမြို့ချမ်းမြသာစီမြို့နယ်ကတပိတ်စခန်းကိုအာဏာပိုင်တွေကစနေနေ့မနေ့အာယုံတက်ချိန်မှာဝင်ရောက်ဖြိုခွင်းလိုက်ပါတယ်။တပိတ်စခန်းကိုပိတ်သိမ်းပေးဖို့မန္တလေးတိုင်းအစိုးရကရောတိုင်းတန်ကမဟာနိုင်ကအဖွဲ့ကပါမြစ်တာရက်ခန့်ဆွေးနွေးခဲ့ပြီးတဲ့နောက်လုံခြုံရေးတာဝန်ရှိသူတွေကအခုလိုလှုပ်ဆောင်လိုက်တာဖြစ်ပါတယ်။အကြောင်းစုံကိုကိုညာဝင်းအောင်ကစူးစီးတင်ပြထားပါတယ
်။အခုကြားလိုက်ရတဲ့အတိုင်းမန္တလေးမြို့ချမ်းမြသာစီမြို့နယ်မဟာမုဏိဖုရားအနောက်ဖက်သာသနာ2500ဘိမှန်ရှိမှာဒီရက်ပိုင်းစဖွင့်ထားတဲ့တပိတ်စခန်းကိုအာနာပိုင်တွေကဩဂုတ်လ5ရက်စနေမနေ့2နာရီကျော်မှာဝင်ရောက်ရှင်းလင်းဖမ်းဆီးတဲ့အတန်တွေဖြစ်ပါတယ်။တပိတ်စခန်းကိုဝင်ရောက်ရှင်းလင်းတဲ့အခြေအနေနဲ့ပတ်သက်လို့ချမ်းမြသာစီမြို့နယ်က NLD ပါတီမန္တလေးတိုင်းလွှတ်တော်ကိုယ်စားလှယ်ဦးမြအောင်မိုးကပြောပြပါတယ
်။အစိုးရအနေနဲ့လည်းဒါတရားဝင်အကြောင်းကြားတယ်။တပိတ်စခန်းကိုလေဟိုရုပ်သိမ်းမှုပေါ့။အဲ့လိုပြောပြီးတော့မှအဲ့ဒီ10နာရီနောက်ပိုင်းမှာမှတကယ်လို့ဟိုပြန်လည်းထွက်ခွာသွားရင်တော့ဥရိယအေးဆောင်ပါမယ်လို့ဆိုပြီးသူတင်းသာရှင်မောင်လည်းပြောထားတယ်ပြောထားပြီးတော့မှအခုညာ2နာရီတော့2နာရီခွဲတော့မှတော့ဖြူခင်းနေဆိုတော့ပုံမှန်တိုင်းပဲဝင်မယ်ဝင်ပြီးတော့မှသိညာရှိရသိမယ်အဲ့လိုပုံစံမျိုးလုပ်သွားတာ
အဲ့ဒီစကန်းကိုတော့တိုင်းပြည်အကျိုးစီးပွားကိုဆုတ်ယုတ်ပျက်စီးအောင်ဆောင်ရွက်နေတဲ့အစိုးရအားစန့်ကျင်တဲ့ debate စကန်းဆိုပြီးအမည်ပေးဖွင့်လှစ်ခဲ့တာပါဒီ debate စကန်းကိုဩဂုတ်လ4ရက်တောက်ကြနေ့ည10နာရီနောက်ဆုံးထားပိတ်သိမ်းပေးဖို့အတိပေးအကြောင်းကြားခဲ့ကြောင်းတောက်ကြနေညနေမှာပြုလုပ်တဲ့မန္တလေးတိုင်းအစိုးရအဖွဲ့သတင်းစာရှင်းလင်းပွဲမှာဗိုလ်မှူးကြီးကျော်ကျော်မင်းကပြောပါတယ
်။သာသနာ့ပြည်မှာ2500ဒီရုံးခန်းမှာဒီသာသနာ့တန်ခါဆက်မောက်ပိတ်ပြီးတော့ဒီပြိဿရင်းပတ်တဲ့ဒီတော့မှာတန်ခါဝန်ကြီးနဲ့မညီဘူးဒါဘယ်လိုလုပ်ဆောင်ရင်ဟာတန်ခါတို့လိုမျိုးလည်းမညီဘူးဘာလို့ပြည့်နေပြီဘာကြောင့်လို့ဒီတပိတ်ကိုအများဆုံးရုပ်သေးပေးမှာကျန်တဲ့ကနာသာဥပဒေနဲ့ပြည်ကြံရဟန်းပါပဲ။အဲ့ဒါဒီနေ့ပါပဲဆရာသာဒီပြုနေဥပဒေရေးမှုနဲ့အခွင့်အရေးဒီညဉ့်ညွှန်းကစူရီချင်းစီတန်းလိုက်လက်ရင်းနေတဲ့ဒီဥပဒေနဲ့ပတ်သက်ပြီးတော့ဒါဒီမျိုးမျိုးဒီကြောင်းနဲ့အဲ့ဒါကလေးတွေနဲ့ပါလေ။
သာသနာ2500ဘိမှန်တပိတ်စခန်းဥဆောင်တန်ဃာတော်တစ်ပါးကတော့သူတို့အနေနဲ့ဒီတပိတ်စခန်းကရွှေ့မှာမဟုတ်ဘူးလို့ဖန်ဆီရှင်းလင်းမှုတွေမတိုင်ခင်သတင်းတော့တွေကိုအခုလိုမင်းခဲ့ပါလေ။
အဲ့တော့ဦးဇင်းတို့ကဆန္ဒပြပွဲလည်းမဟုတ်ဘူးတပိတ်စခန်းဖြစ်တဲ့အတွက်နေရာကတော့အလွဲတကူပြောင်းဖို့အရှိတင်မရှိပါဘူး။နောက်တစ်ခါဦးဇင်းတို့ဆယ်နာရီမှမပြောင်းဘူးဆိုရင်အကြမ်းဖက်ချုပ်ခွင်းမယ်ဆိုတဲ့သတင်းတွေဟုတ်ပေါ်လား။ဒီမိုကရေစီအစိုးရလက်ထက်မှာတပိတ်စခန်းတွေကိုအာဏာသုံးပြီးတော့ပြိုခွင်းမယ်ဆိုရင်ဒါဟာဒီမိုကရေစီကျင့်သုံးတဲ့နိုင်ငံမဟုတ်ပဲအာဏာရှင်ကျင့်သုံးတဲ့နိုင်ငံပဲဖြစ်သွားမှာပ
ါလက်ရှိအချိန်ဟာရှစ်လေးလုံးလူမှုအုံကြွားမှု29နှစ်ပြည့်ကာလနီးလာခြင်းလည်းဖြစ်ပါတယ်တန်ဃာတော်တွေစတင်လိုက်တဲ့သဘေကြောင့်မန္တလေးမြို့မှာအခြေအနေတွေပိုမိုရှုပ်ထွေးလာမှာကိုမြို့ကန်တွေမလိုလားကြသလိုမန္တလေးတန်ဃာတုအများစုကလည်းထောက်ခံတာမတွေ့ရဘူးလို့တိုင်းလွှတ်တော်ကိုယ်စားလှယ်ဦးမြောင်မိုးကပြောပါတယ်
လူလူရဲ့စူရင်မူကတော့ဒီမလိုရာအတဲ့ဟာတွေကိုပေါ်မဖြစ်စေချင်တာပေါ့ပုံပြီးတော့တော့မကြီးရတာမျိုးလည်းမဖြစ်စေချင်တာပေါ့တန်ဃာတော်တွေအများဆုံးရှိတဲ့မန္တလေးမြို့မှာပေါ့ဒါအခုတကယ်လမ်းလုတ်တယ်ဆိုတာလည်းတပိတ်ဆင်းမှာအများဆုံးရှိတာက7ပါးဆိုတော့ပေါ့ရှိတာဆိုတော့ဒါတန်ဃာတော်အများတူရဲ့ကိုစားသူလာမျိုးမဟုတ်ဘူးလို့ပဲကျွန်တော်ပြောနိုင်ပါတယ်အဲ့တော့ဒီဖျားတွေကဒီ online မှာတင်တာကြီးရတဲ့နေတာတော့ဒီအခုတပိတ်စခန်းနေတာပေါ့လက်မခံဘူးပေါ့ဆုံးချရတဲ့ဘောမျိုးကြီးရည်တော့တွေ့ပါတယ်ဗ
ျပြီးခဲ့တဲ့သတင်းမှတ်တုန်းကလည်းမန္တလေးမှာညှိနှိုင်းလို့မရတဲ့အဆုံတောင်သူလယ်သမားတွေရဲ့တပိတ်စခန်းကိုအာဏာပိုင်တွေကဖြိုခင်းခဲ့ပြီးအဓိကတာဝန်ရှိသူတွေကိုဥပဒေကြောင်းအရအရေးယူကကျန်တဲ့လယ်သမားတွေကိုပြန်လွှတ်ပေးခဲ့ပါတယ်ခင်ဗျာ
ကိုညာဝင်းအောင်တင်ပြသွားတော့ပါရှင်